မင်းစရာအီမီကွားမှာကမ္ဘာဒုတိယမြောက်ချမ်းသာဆုံးပုဂ္ဂိုလ်က Amazon Online လက်လီစီတီထွင်တဲ့ Jeff Bezos ဖြစ်ပြီးသူ့ဒေါ်လာသန်း900ရန်စင်ကအပျော်စီးသင်းမော့ကမြမကျွန်းတင်နဲ့ဆောက်လုပ်ထားပါတယ် EU ဥရောပသမဂ္ဂကချမှတ်ထားတဲ့ဥပဒေချိုးဖောက်ပြီးမြမသစ်ကိုသုံးတဲ့အတွက်အဲ့ဒီသင်းမော့ဆောက်လုပ်တဲ့ Netherlands Ushenko ကုမ္ပဏီကဒံဝင် American Dollar 35,000 ပေးဆောင်ရပါမယ်နယ်သာလန်တရားရေးဆိုင်ရာပုဂ္ဂိုလ်တွေက2024နိုဝင်ဘာ26မှာကုမ္ပဏီကိုဓာတ်ငွေချမှတ်ခဲ့တာပါဒီလိုအရေးယူလိုက်တာကိုနော်ဝေနိုင်ငံခြေစိုက်မြမရေးလေလာသူဒေါက်တာဝင်းမောင်က
ညာနှုံးပြေမထိရောက်ဘူးဆိုဒီကြအောင်အတိုင်းကြတစ်ခုထိရတော့တော်တော်လေးမျက်နာအောင်ထုတ်ပြီးနိုင်တယ်လို့ကျွန်တော်ယူဆတယ
်စစ်ကောင်စီကိုအနောက်နိုင်ငံတွေကအရေးယူပိတ်ဆို့ထားပေမဲ့အမေရိကန်နဲ့ဥရောပကိုမြမကျွန်းသစ်တွေရောက်မြဲရောက်နေတယ်လို့လဲချက်လက်စုံစမ်းတဲ့နိုင်ငံတကာသတင်းသမားများအဖွဲ့ ICIJ က2024 February မှာပြောခဲ့ဘူးပါတယ်2023 January ကနေ October လအတွင်းအီတလီကုမ္ပဏီတွေကတခြားဥရောပနိုင်ငံတွေထက်မြမကျွန်းသစ်ပိုတင်သွင်းတယ်လို့လည်းဆိုပါတယ်ဒဏ်ကြေးဆောင်ပြီးမြမသစ်တွေတင်သွင်းနေတာလို့အီတလီနိုင်ငံမှာနေထိုင်နေတဲ့ Virginia King ကပြောပါတယ
်အီတလီကုမ္ပဏီတွေက fine တွေကိုပေးပြီးတော့သွင်းနေ prepare ကတွေလည်းဆက်လက်ပြီးတော့ပြုလုပ်ပြီးတော့တုံဆွဲနေရတယ်
။အီတလီကုမ္ပဏီကဒေါ်လာ3.3 billion ဘူးတင်သွင်းတယ်လို့လည်း ICIJ ကပြောပါတယ်။မြမသစ်တွေကလည်းအီတလီကုမ္ပဏီတွေစီဓာတ်ရိုက်ရောင်းချတာမဟုတ်ဘဲအိန္ဒိယနဲ့အင်ဒိုနီးရှားလိုဂျာကန်နိုင်ငံတွေကနေတင်ပို့တာပါ။ဂျာကန်ကတဆင့်ဝယ်ယူတဲ့သစ်နဲ့အမေဇုန်တထိပ် Jeff Bezos ရဲ့ပျော်စီးသင်္ဘောကို Ushenko ကုမ္ပဏီကဆောက်လုပ်တယ်ဆိုတာနှစ်နှစ်ကြာစုံစမ်းပြီးနောက် ICIJ ကအတည်ပြုနိုင်ပါတယ်။နယ်သာလန်မှာဒီသစ်သုံးတာတရားဝင်မဝင်ကိုစုံစမ်းမှုပြက်ကွက်မှုနဲ့ဓာတ်ငွေချမှတ်ခံရတာလည်းဖြစ်ပါတယ်။မြမရေးလေးလာတဲ့ဒေါက်တာဝင်းမောင်ကတော့စီးပွားရေးသမားတွေကကိုကျိုးစီးပွားကြီးတက်ကြတာကိုထောက်ပြပါတယ်
။ဗမာပြည်အစ်တေကဂျာတစ်ချိန်ကန်ကုန်တယ်ရနေပြီးတွားတွားနေတာလည်းရှိတယ်။ကုန်တယ်ဒီဆိုတာလည်းဒီကူတွေရဲ့အကျိုးစီးပွားကိုကြည့်ရဆိုတော့တစ်ဖက်ချင်းနဲ့တွင်းတွင်းနေကြတာအဲ့ဒါကြီးကရှောင်လို့မလို့ဘူ
း။ဗမာပြည်ကတစ်တွေကလည်
းတစ်တွေကိုအလွဲတကူတည်လို့ရနေတာတရုတ်ကတည်လို့ရတယ်။တရုတ်ကိုစီးရင်မရှိအင်းမရှိပို့နေကြတာဒီကနေတာပေါ့။
မြန်မာတစ်တွေကိုတရုတ်နိုင်ငံကဥရောပကိုတိုက်ရိုက်ပို့စရာမလိုဘဲတခြားလမ်းကြောင်းတွေကနေရောက်နိုင်ပါတယ်။မြန်မာတစ်ကုံသွဲရေးကိုကန့်တတ်မထားတဲ့စင်ကာပူထိုင်းနဲ့တခြားနိုင်ငံတွေကဂျာကန်ကုမ္ပဏီတွေကိုအသုံးချပြီးဥရောပကုမ္ပဏီတွေကမြန်မာတစ်တွေရယူနေတာလို့ ICIJ ကစုံစမ်းဖော်ထုတ်ခဲ့ပါတယ်။ဥရှင်ကိုဟာ Jeff Bezos ရဲ့ကိုရုအပျော်စီးသင်္ဘောကုန်ပတ်လုပ်တဲ့မြမကျွန်းသစ်ကိုဂျာမနီကုန်တယ်တယောက်စီကဝယ်ယူခဲ့တယ်လို့လည်းစုံစမ်းသိရှိရပါတယ်။418ပေရှိတဲ့ကိုရုဟာနယ်သာလန်နိုင်ငံမှာဆောက်လုပ်တဲ့အကြီးမားဆုံးနဲ့ဈေးအကြီးဆုံးအပျော်စီးသင်္ဘောဖြစ်ပွဲရှိတယ်လို့လည်းပြောပါတယ်။